မေရိကန်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲကိုပထမဆုံးအကြိမ်ဖြစ်အမေရိကန်ပြည်ထောင်စုမှဒီကနေ့စတင်ကျင်းပတော့မှာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားလက်ခံကျင်းပပြီးအာဆီယံနိုင်ငံခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပေမဲ့မြန်မာသမ္မတဦးသိန်းစိန်ကတော့မတက်ဖြစ်ပါဘူး။အမေရိကန်နဲ့အာဆီယံမြန်မာနိုင်ငံတို့ရဲ့ဆက်ဆံရေးအခြေအနေနဲ့ပတ်သက်လို့ညီလာခံမှာတည်င်းယူဖို့ကယ်လီဖိုးနီးယားပြည်နယ်ကိုရောက်နေတဲ့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းကိုဆက်သွယ်မေးမြန်းထားပါရရှင်။
အခုကိုကျော်ကျော်တန်းရအခုရောက်နေတဲ့ဒီ American ASEAN ထိပ်သီးအစည်းအဝေးရပေါ့နော်ကိုကျော်ကျော်တန်းသိရသလားအဓိကဆွေးနွေးမယ့်အကြောင်းအရာတွေကဘာတွေလဲရှင
်အဓိကဆွေးနွေးမယ့်အကြောင်းအရာတွေကသူတို့တရားဝင်ထုတ်ပြန်ထားတဲ့ဆွေးနွေးပွဲအကြောင်းအရာဆိုရင်တနင်္လာနေ့အင်္ဂါ2ရက်ဆွေးနွေးကြမှာဖြစ်ပါတယ်တနင်္လာနေ့မှာသူတို့ဒီညနေ 3:35 ပေါ့လေအဲ့ဒီအချိန်လောက်မှာစပြီးတော့ဒီ ASEAN စီးပွားရေးဝန်အဝိုင်းနဲ့ပတ်သက်ပြီးစုံတီထင်ဆိုင်ရာလုပ်ငန်းတွေကိုမြင့်တင်အားပေးဖို့ဆိုတဲ့အကြောင်းအရာကိုဒီနေ့တနင်္လာနေ့မှာစတင်ပြီးတော့ဆွေးနွေးကြမှာပါ။ဒါကအင်္ဂါနေ့ကျရင်တော့ကျွန်တော်တို့မနေ့9:00ပြန်မှာဧရှာပစိဖိတ်ဒေသနိုင်ငံရေးကြောချမ်းသာရေးနဲ့ဥကြောရေးဆိုတဲ့ခေါင်းစဉ်အောက်မှာဆွေးနွေးကြဖို့အကြောင်းအရာကိုရှိပါတယ်။အဲဒီခေါင်းစဉ်တွေအောက်မှာပဲကျွန်တော်တို့ဆွေးနွေးမယ်လို့ခန့်မှန်းထားကြတဲ့အကြောင်းအရာတွေထဲမှာတော့ကျေတော်ဆရာဒေတာတွေမှာအဓိကအကြောင်းအရာကိစ္စတခုဖြစ်တဲ့တောင်ကျိုးပင်လယ်ရင်းမြေပိုင်ဆိုင်မှုဆရာဘွားဒီတဲ့ကိစ္စတွေပါပါလိမ့်မယ်။တခါအမေရိကန်နဲ့အာဆီယံဒေတာအကြောင်းစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေပါပါလိမ့်မယ်။ဒါအပြင်ကိုဒီသမ္မတဘရက်အိုဘားမားနဲ့ထိပ်သီးဆွေးနွေးတက်လာတဲ့အာဆီယံခေါင်းဆောင်တွေတဲ့နိုင်ငံတိတိကအာဆီယံခေါင်းဆောင်တွေကြားထဲမှာနိုင်ငံချင်းပေါ့လေဒီကြားအလို့တဘောပြေဆုံးဆွေးနွေးကြတာလည်းရှိလိမ့်မယ်လို့ခန့်မှန်းထားတာတွေပဲရှိပါရခင်ဗျာ။
ဟုတ်ကဲ့ရှင်ပြီးတော့ဒီထိပ်သီးဆွေးနွေးပွဲอ่ะပေါ့เนาะဒီအမေရိကန်နဲ့အာဆီယံဟိုအကြာဘယ်လောက်ထိအရေးပါပါတယ်ရှင
်ပြောမယ်ဆိုရင်တော့အခုဒီနေ့ကျင်းပမယ့်ထိပ်သီးအစည်းအဝေးကအမေရိကန်သမ္မတတယောက်အနေနဲ့အာဆီယံဒေသကအာဆီယံဖွဲ့ဝင်နိုင်ငံတွေကဆယ်နိုင်ငံကလုံးကခေါင်းဆောင်ဆယ်ယောက်ကိုဖိတ်ခေါ်ပြီးဒီကအမေရိကန်မှာထိပ်သီးအစည်းအဝေးကျင်းပတာဒါပထမဦးဆုံးကြိပါပဲဒါကဒီအစည်းအဝေးကျင်းပမယ့်နေရာကလည်းပဲတမိုင်းဝင်နေရာတခုလို့ပြောရမှာပါ။ဘာကြောင့်လဲဆိုတော့လွန်ခဲ့တဲ့3နှစ်တုန်းကဒီနေရာမှာတရုတ်သမ္မတရှီကျင်းပြင်းနဲ့တရုတ်ဥပမာသစ်ဆိုပြီးတော့ထိတိအစည်းအဝေးကျင်းပခဲ့မှုပါလေ။ဒီနေရာမှာပဲအခုဒီအာဆီယံခေါင်းဆောင်အာဆီယံနိုင်ငံဆယ်နိုင်ငံကခေါင်းဆောင်ဆဲကိုဖိတ်ခေါ်ပြီးတော့အမေရိကန်အာဆီယံထိတိအစည်းအဝေးကျင်းပပါပါ။ကျွန်တော်တို့ဒီစီထိတိအစည်းအဝေးနဲ့ပတ်သက်ပြီးတော့နောက်ကတမိုင်းကောင်းကြီးထုတ်ပေးထားတဲ့အခါမှာလည်းပဲပြန်ကြည့်မယ်ဆိုရင်အမေရိကန်သမ္မတဥပမာလက်ထက်မှာဥပမာအစိုးရလက်ထက်မှာရေကနေအာဆီယံကျဆက်ဆံရေးကအရင်အရင်ဆက်ဆံရေးတွေနဲ့မတူပဲအတော်လေးကိုတိုးတက်လာတယ်လို့ပြောရမှာ။သမ္မတဥပမာကအမေရိကန်သမ္မတတယောက်အနေနဲ့ဆိုအာဆီယံလေကင်းကိုအများဆုံးအခြေအများဆုံးအရင်သမ္မတတွေနဲ့ရှင်ပေါ့လို့အခြေအများဆုံးလောက်ခဲ့တဲ့ဒီသမ္မတတူရဲ့ဖြစ်ပါတယ်။ဆိုပြောမယ်ဆိုရင်တော့ဒီစီဝေးဟာအတင်တန်ရရဖြစ်ဖြစ်ဒီဥတကန်ရရဖြစ်ဖြစ်ဒီအမေရိကန်နဲ့အာဆီယံရှိတော်အစားတွေကဆက်ဆံရေးမှာဟလာရှေးဆက်တူတော်ဘူးအခြေခံကောင်းကိုတိဆောက်တဲ့အစည်းအဝေးတစ်ခုလို့ပြောလို့ရနေတာကြောင့်အရေးပါတယ်လို့ကျွန်တော်ဆိုရမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဆိုတော့ခုနကကိုကျော်သိန်းပြောတာကတော့ဒီအာဆီယံဆယ်နိုင်ငံရဲ့နိုင်ငံခေါင်းဆောင်တွေအားလုံးကိုဖိတ်တာပေါ့နော်ဒါပေမဲ့အဲ့မှာတိရတာကမြန်မာသမ္မတဦးသိန်းစိန်ကမတက်ရောက်ဘူးပေါ့နော်ဆိုတော့သမ္မတဦးသိန်းစိန်မတက်ရောက်တဲ့အပေါ်မှာရောဒီအမေရိကန်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးကိုဘယ်လိုမျိုးကြရရိုက်နေနိုင်လဲရှင်
အော်ဟုတ်ပါတယ်သမ္မတဦးသိန်းစိန်မတက်ဘူးလို့မြန်မာစိုးရပါကတရားဝင်ထုတ်ပြန်ထားပါတယ်သမ္မတဦးသိန်းစိန်ကိုစားဒုတိယသမ္မတဦးညံထုတ်တက်ပါမယ်တခြားနိုင်ငံတွေကတော့သူတို့အခုတည်ထားသလောက်လက်ရှိတာဝန်ယူထားတဲ့စိုးရဖွဲ့အကြီးအကဲသမ္မတဆိုတဲ့သမ္မတဝန်ကြီးချုပ်ဆိုတဲ့ဝန်ကြီးချုပ်တက်ကြမယ်အစီအစဉ်မျိုးကျွန်တော်တို့တွေ့ရပါတယ်ဆိုတော့သမ္မတဦးသိန်းစိန်ကတော့လက်ရှိမြန်မာစိုးရရဲ့အကြီးအကဲပေါ့လေဒါပေမဲ့လည်းသိမ့်မချခင်မှာပဲသူရဲ့သမ္မတတန်းအကုန်ဆုံးတော့ပါအေပီလာဇန်းဆိုရင်လည်းဒါနောက်ထပ်သမ္မတအစ်တူဆောင်တဲ့စိုးရဖွဲ့လက်ထက်အနာရကြောင်ပြရမှာဆိုအမေရိကန်ပြည်တော်စုကလည်းပဲသူကတတမမဒီသမရနဲ့ဆက်ဆံတဲ့ဒီသမရရဲ့အစိုးရဒီမရဥဆောင်တဲ့အစိုးရဖွဲ့နဲ့ဆက်ဆံတဲ့ဆိုတာပုံပြနေအမေရိကန်နဲ့မြန်မာနိုင်ငံကနှစ်ဖက်ဆက်ဆံရေးတခါသူကလူလူချင်းချင်းဆက်ဆံရေးဆိုတာကိုလည်းပဲအားပေးမြင့်တနာလို့ရှိတဲ့အခါကျတော့မိသွေးဝင်ဖြစ်စီသမရဦးသိန်းစီမတက်ဘူးဆိုပေမဲ့လည်းလက်ရှိရှိနေတဲ့ဆက်ဆံရေးပေါ်မှာအခြေခံပြီးတော့နောက်တက်လာမဲ့သမရဥဆောင်တဲ့အစိုးရလက်ထက်မှာလည်းပဲအမေရိကန်နဲ့အာဆီယံကအမေရိကန်နဲ့မြန်မာနိုင်ငံကဆက်ဆံရေးကဒီကတော့ရိုးရိုးသွားစရာအကြောင်းမရှိဘူးလို့မြင်လို့ရပါတယ်။သမ္မတဦးသိန်းစီမတက်ဘူးဆိုပေမဲ့လည်းဒုတိယသမ္မတဦးစောနဲ့ကိုယ်စားအတွက်တမဖြစ်တဲ့အတွက်ဒီဆက်ရှိနေပြီးသားဆက်ဆံရေးအခြေခံအပေါ်မှာနောက်တက်လာတဲ့သမ္မတဦးစောနဲ့အစိုးရဘက်ကနေပြီးတော့ဆက်ပြီးတိဆောက်သွားမယ်ဆိုရင်အမေရိကန်နဲ့မြန်မာနိုင်ငံကြားဆက်ဆံရေး Mari Mobility in a Luke in American Kankana, Sarah Rigaro, Lala Gong is Sashi Dom and Luba General Salo Yavan.